ဒီလူမျိုးကော့ပတစ်ခရင်ဘာသာဝင်22ဦးကိုလီဗျားနိုင်ငံအတွင်းတပ်ဖြတ်ထားတဲ့ဗီဒီယိုအားရစပွဲကထုတ်ပြန်ပြီးတဲ့နောက်လီဗျားနိုင်ငံအရေးနဲ့ပတ်သက်လို့ဗိုလ်ထုနယ်မှာကုလသမဂ္ဂလူညီညွတ်ရေးကောင်စီကအရေးပေါ်စီယိုပွဲကျင်းပဖို့ပြင်ဆင်နေပါတယ်။အီဂျစ်ခရင်တွေကိုအဲ့ဒီလိုအစုလိုက်ပြောင်းလဲတပ်ဖြတ်လိုက်တဲ့လောက်ရဟာဘာသာရေးပေါ်အခြေခံတဲ့ရုံမှရက်ဆက်တဲ့ရာဇဝမှုဖြစ်ကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲဇေရာဒ်အယ်ဟူစိန်ကအင်္ဂါနေ့မှာပြောပါတယ်။လူမျိုးရေးနဲ့ဘာသာရေးယုံကြည်မှုကွဲပြားမှုတွေကြောင့်တိုက်ခိုက်နေတဲ့အဆွန်းရောက်လောက်ရတွေကိုညီညွတ်စွာဆန့်ကျင်ကြဖို့လဲလီဗျားနိုင်ငံသားတွေကိုသူကတိုက်တွန်းလိုက်ပါတယ်။လီဗျားနိုင်ငံအပေါ်နိုင်ငံတကာကအသိမှတ်ပြုထောက်ခံထားတဲ့စီရေးအရဂျာဝင်ဆောင်ရွက်မှုလှုပ်ဆောင်ဖို့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီကလည်းလူမျိုးရေးကောင်စီကိုအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ IS အစ္စလာမ်စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုအီဂျစ်နိုင်ငံကလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေပြီးဖြစ်ပါတယ်။လီဗျားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်လှုပ်ရှားတွေပေါ်အမေရိကန်ပြည်ထောင်စု၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့စပိန်နိုင်ငံတို့ကလည်းဝါရှင်တန်ဒီစီမြို့မှာပြင်းထန်စွာကန့်ကွက်ရှုတ်ချလိုက်ကြပါတယ်။အီဂျစ်နိုင်ငံသား22ဦးကိုလီဗျားနိုင်ငံအတွင်း IS အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အကြမ်းဖက်သမားတွေကလူမဆန်စွာတပ်ဖြတ်လိုက်တဲ့လှုပ်ရှားကူကြီးချင်းအပြင်လီဗျားနိုင်ငံအတွင်းဖြစ်နေတဲ့ပဋိပက္ခတွေကိုနိုင်ငံရေးအရအများဆုံးအဖြေရှာဖို့လိုအပ်နေပြီဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့ပူတက်ကြီးကကျမှာဖော်ပြထားပါတယ်။